စစ်စင်ရေးနယ်မြေအလိုက်တပ်ဖက်ကစစ်စင်ရေးလေးလာရပ်ပေးမယ်ဆိုတဲ့ကြေညာချက်အပေါ်စစ်တပ်ရဲ့စီရေးဗျူဟာတရက်အနေနဲ့အတော်လေးကိုသတိထားစောင့်ကြည့်ရမယ်အနေအထားဖြစ်တယ်လို့ UNFC ညင်ညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ပြောခွင့်အကပြောဆိုလိုက်ပါတယ်။အစိုးရဘက်ကငြိမ်းချမ်းဥဆောင်ဖော်ဆောင်နေခြင်းစစ်တပ်ရဲ့ထုတ်ပြန်ချက်ဟာစစ်တပ်နဲ့အစိုးရကြားကွဲလွဲမှုကိုဖော်ပြရာရောက်တယ်လို့လည်းဗမာပြည်ကွန်မြူနစ်ပါတီကသုံးသပ်ပါတယ်။အပြည့်ရက်ကာလ၄လကျော်လွန်သွားချိန်ဖြစ်လာနိုင်မယ်အလားအလာသုံးသပ်ချက်တွေကိုမဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင
်စစ်စေးရဲ့နယ်မြေအလိုက်စီးရဲဆိုင်ရာလှုပ်ရှားမှုများအလုံးကို2018ဒီဇင်ဘာလ21ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိရက်ဆိုင်ပေးမယ်ဆိုတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အပေါ်စစ်တပ်ရဲ့စီးရဲဗျူဟာတရက်အနေနဲ့သတိထားစောင့်ကြည့်ကြဖို့လိုတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်စစ်တပ်ရဲ့အပြစ်ရထုတ်ပြန်ချက်ထဲမှာစစ်တိုင်းဒေသတချို့မပါဝင်တာနဲ့နောက်တိုင်းရင်းသားဒေသတချို့မှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေဖြစ်နေတဲ့အခြေအနေကို UNFC ရဲ့ပြောခွင့်ရလည်းဖြစ် ANC ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးထွန်းစောကခုလိုပြောပြပါတယ
်တက်မတော်ရဲ့ဟိုထုတ်ပြန်ချက်နဲ့ပတ်သက်လို့ကျွန်တော်တို့မြင်တာကတော့တော်တော်လေးကိုပေါ့လေနော်ဒီသတိထားပြီးစောင့်ကြည့်ရမယ့်အနေအထားဖြစ်ပါတယ်ဒီတက်မတော်ကတော့ရေနှုံးကလည်းပဲသူကဒီလိုဟိုရေစက်တစ်ဖက်မီးမုတ်တစ်ဖက်ပေါ့လေနော်ဒီလိုမျိုးဟိုတစ်ဖက်ဆိုင်ရာအရာပေါ့အစီအရာဒီမီးပြွာတွေကစားတာတွေရှိပါတယ်ဒီအခုပြစ်ခတ်ရစီလုတ်တယ်ဆိုတာကအကန့်တက်နေပေါ့လေနော်လေးလာအတွင်းမှာကချင်ပြည်နယ်ရှမ်းပြည်ကိုပဲသူတို့လုတ်တာဖြစ်တယ်အထူးသဖြင့်ဒီစစ်ဖြစ်နေတဲ့ကျွန်တော်တို့ရခိုင်ပြည်နယ်ရှိမယ်နောက်ပြီးတော့ဒီတောင်ပိုင်းဘက်မှာစီရင်ပြည်ရှိတယ်မွန်ပြည်ရှိတယ်တရင်းပြည်ရှိတယ်အခုပွင့်လင်းကာလမှာအဲ့ဒီစစ်စီရေးတွေလာနိုင်ချေရှိမလားဆိုတော့ကျွန်တော်တို့စောင့်ကြည့်ရမှာဖြစ်တယ်။ဒီပိုင်းတဲမှာကျွန်တော်တို့ဆိုင်ပြည်ဘက်မှာစစ်စီရေးတွေပို့ပြီးတော့မှတိုးမြင့်လှုပ်ဆောင်နေတာတွေတွေ့ရတယ်ပေါ့နော်။ဒီဟယ်လီကော်ပတာနဲ့ဝေဟင်ကနေပြီးတော့မှဒီပြစ်ခတ်တိုက်ခိုက်မှုတွေလုပ်တာတွေလည်းတွေ့နေရတယ်။တစ်ဖက်ကစိုးရင်ပိုကောင်းတဲ့လက္ခဏာတွေကိုကျွန်တော်တို့ကပြသနေသလိုဖြစ်နေပါတယ်။
အထူးသဖြင့်အပြည့်ရကာလလေးလအတွင်းစစ်တပ်ဘက်ကဆောင်ရွက်နိုင်ခြေတွေနဲ့လေးလကျော်သွားချိန်ဖြစ်လာနိုင်မယ့်အလားအလာတွေကို UNFC ပြောခွင့်ရကအခုလိုရှုမြင်ပါတယ
်။လေးလအတွင်းမှာအပြည့်ခက်ရစီရေးကိုမလုံနိုင်ဘူးဆိုရင်တော့ဘာဖြစ်မလဲဆိုတော့အဲ့လိုစဉ်းစားကြရတယ်လည်းအများကြီးဖြစ်ပါတယ်။ဒီလေးလအပြည့်ကန့်သက်တဲ့အပြည့်ခက်ရစီလောက်တာကတကယ်ငြိမ်းချမ်းရေးဘက်ကိုဥတည်သလားပေါ့နော်ကျွန်တော်တို့အဲ့ဒါကိုကြည့်ဖြတ်တဲ့အခါမှာငြိမ်းချမ်းရေးဘက်ကိုအလေးမစီးပေးနဲ့ပေါ့လေနော်။ဒီဘက်ကူများနည်းနည်းအလေးရှိနေတဲ့တံတန်ကိုကျွန်တော်တို့ကအဲ့လိုမျိုးခံစားမိတယ်ပေါ့လေနော်အဲ့ဒါကြောင့်ကျွန်တော်တို့ကတိုက်ပွဲချောချဖို့နဲ့ဒီစစ်ပွဲအနေထိုင်ရုံတွေကိုအလုံးစုံရပ်တန့်လိုက်ဖို့အတွက်ကနိုင်ငံရေးအရအဖြေချဖို့ပဲအဓိကအရေးကြီးပါတယ်နော်တက်ချင်းကြီးစကားပြောတာကဒါကျွန်တော်တို့ကဒီအလားအလာကတော့တိတ်ကောင်းမယ်လို့မမြင်ဘူးပေါ့နော်အခုကလူထုရဲ့အများစုနော်ဒီလုံပိုင်ခွင့်ကိုရထားတဲ့ NLD အစိုးရကနေပြီးတော့မှဥစားဥရပြုဖို့လိုလိမ့်မယ်NLD အစိုးရရဲ့ဥစ္စာဥရပြုမှုအောက်မှာဓာရီကိုလုံးမပဲကြေလည်နိုင်စရာအကြောင်းရှိမယ် NLD အစိုးရဘက်ကနေပြီးတော့မှဒီကိစ္စကိုဥထောင်ပြီးတော့မှလုပ်ဖို့အသင့်တယ်လို့ကျွန်တော်နေနဲ့မြင်တယ
်အခုလိုမျိုးတက်ဖက်ကအပြစ်ရဲ့ကြေညာချက်ထုတ်လိုက်တဲ့အပေါ်မှာမြန်မာငြိမ်းချမ်းရေးလုပ်ငန်းရှင်တွေမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးနေတဲ့တရုတ်နိုင်ငံဘက်ကလည်းကြိုးစိုးကြောင်းသဘောထားထုတ်ပြန်ပါတယ်အခုလိုစစ်တပ်ရဲ့ထုတ်ပြန်ချက်နဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းရှင်တွေတရုတ်ရဲ့ပါဝင်မှုအပေါ်မှာတော့တရုတ်မြန်မာအရေးလေ့လာသူတရုတ်နိုင်ငံအခြေစိုက်ဗမာပြည်ကွန်မြူနစ်ပါတီပြောခွင့်ရရဲဘော်ဖိုးတန်ကြောင်းကအခုလိုသုံးသပ်ပါတယ
်ကျွန်တော်တို့ပြောချင်တာကတော့လေအဲစစ်တပ်ကထုတ်ပြန်နေဟာနော်နေနေထူးဆန်းနေတယ်ဗျထူးဆန်းနေဆိုတော့ကဟိုအစိုးရအနေနဲ့ထုတ်ပြန်တာတော့မဟုတ်ပဲနဲ့အဲဒီကာကွယ်ရေးဦးစီးချုပ်စီကနေထွက်လာတဲ့ဟာစစ်တပ်နဲ့အစိုးရနဲ့တတိတနန်းစီဆိုတဲ့အဓိပ္ပာယ်မျိုးများဆောင်းနေသလားပေါ့လေအဲ့ဒါစဉ်းစားချက်တစ်ခုပေါ့နောက်တစ်ခုကကိုရဆဲတာကလေးလပဲလို့ပြောတယ်နော်အဲ့တော့အပြီးအပြည့်ဆိုတဲ့အဓိပ္ပာယ်မပါသေးဘူးနောက်တစ်ခုကအဲ့ဒီလေးလအတွင်းဘာလို့မှလဲဆိုလို့ရှိအောင်မပြောတော့ကျွန်တော်တို့ဆောင်ကြည့်သေးတာပူကောင်းတယ်လို့ထင်တယ်။ကျုပ်ပြရတော့သူ့အကျိုးစီးပွားတွေဒီငယ်ဆက်တစ်ချောင်းလုံးကသူ့အကျိုးစီးပွားတွေအများများတာကိုဆက်အထူးသဖြင့်သူတို့ရဲ့အဲ့ဒီ OBOR ဆိုတာလည်းရှိနေတဲ့အခါကျတော့တရားကိုသူတို့အတတ်နိုင်ဆုံးပါဝင်မှာပဲ။ပါဝင်ခဲ့တာလည်းကျွန်တော်အားလုံးသိနေကြတဲ့ဟာပဲ။ခုနကကျွန်တော်ပြောသလိုပဲခဏတော့ဆောင်ကြည့်နေစီစဉ်သေးတယ်။ဟိုအဝန်တာမစိုးဘူးလို့တို့ထင်ပါတယ်။
တမတော်ကာဝေးဦးစည်းချုပ်ရုံရဲ့လေးလာကြအပြည့်ရထုတ်ပြန်ချက်အပေါ်မှာလဲ KIO ကချင်လွမြောက်ရေးအဖွဲ့ဗဟိုကော်မတီဘက်ကတည်တန်းခိုင်မြဲတဲ့ငြိမ်းချမ်းရေးပေါ်ထွန်းလာဖို့အထောက်အကူပြုနိုင်မဲ့အလားအလာကောင်းဖြင့်မျှော်လင့်ကြောင်းသဘောထားထုတ်ပါတယ်တမတော်အနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရဆဲကြောင်းကြေညာပေးစီလိုကြောင်းနဲ့ပြည်တွင်းစစ်ကိုနိုင်ငံရေးအနေနဲ့ပဲဖြည့်ဆင်းလိုတဲ့အတွက်တက်တာဝန်ရှိသူတွေနဲ့ KIO တို့ကြားယင်းနှီးပွင့်လင်းစွာအသေးစိတ်ဆွေးနွေးဖြည့်ဆင်းသားဖို့ဆန္ဒရှိကြောင်းကိုလည်း KIO ဘက်ကဒီဇင်ဘာလ22ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ထားပါတယ်ရှင်